စကိုင်းတိုင်းစင့်ကိုင်မြို့စင့်ကိုင်ရွာအနီးဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှစ်တိုက်ခိုက်ခဲ့ရမှာကာကွယ်တပ်ဖွဲ့ဝင်14ဦးသေဆုံးခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ပွဲကြောင့်စင့်ကိုင်ကျေးရွာအပေါ်ဝင်အနီးအနားကျေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
စကိုင်းတိုင်းစကိုင်းမြို့နယ်မတရားမြို့ဆက် ERI မြပြီးမှရှိတဲ့စင့်ကန်ရွာအနီးဒေသခံကာကွယ်တပ်စခန်းတစ်ခုကိုဇွန်လ28ရက်နေ့မနေ့ဝီလီဝီလင်းအချိန်မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကဗီဒီယိုပြောပါတယ် ERI မြပြီးမှရှိတဲ့အတွက်မြေကျောင်းကဝင်ပြီးတော့စီးနှင်းတိုက်ခိုက်ခဲ့တာလို့ရှီဘူ KI ဝက်လက်ကာကွယ်အဖွဲ့တာဝန်ရှိသူကပြောပါတယ
်မနေ့က9နာရီခွဲ6နာရီလောက်ပေါ့နော်အဲ့ရနေပြီးတော့မန္တလေးဘက်ကနေတော့တန်ကုန်ဒီတန်ကုန်တသိန်းနဲ့တပိပုံသုံးသိန်းနဲ့ဒီဘက်ကိုအင်းအားလုံးရင်းနဲ့ထုတ်လာတယ်ကြာ။ဟောအဲလုံးရင်းနဲ့ဝင်ထုတ်လာပြီးတော့ရဲဘော်တွေနဲ့တက်ဟိုတိုက်တိုက်တွေ့ဆုံပတ်သက်ပြတာပေါ့ဗျာ။ဟုတ်ကဲ့ကျွန်တော်တို့အခုပြထားတာကတော့14ဦးဓာတ်ဘော်တွေရဲ့ကြာသူကသူကတို့အပေါ်လုံးမီးရှို့သွားတယ်ကြာ။အဲလင်းလိုက်ကိုအင်းအားလုံးရင်းနဲ့ဝင်လာတဲ့ပုံစံမျိုးဖြစ်နေတယ်
တည်ဆုံးခဲ့တဲ့ကာကွယ်တပ်ဖွဲ့ဝင်အများစုဟာစကိုင်း KI တည်ယူနေတဲ့ကဖြစ်ပြီးတော့ပြည်ဦးလွင် KI ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တို့လည်းပါဝင်တယ်လို့သိရပါတယ်။ဇွန်လ25ရက်ကလည်း ERD ပြည်ပမှာရှိတဲ့ကင်တော်ရွာအနီးကကာကွယ်စခန်းတစ်ခုကိုစစ်တပ်ကအခုလိုမြေကျောင်းကနေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့လို့ကာကွယ်တပ်ဖွဲ့ဝင်16ဦးနဲ့ရဲသား3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဒါကြောင့်စကိုင်းမြို့နယ်တည်းဒီ ERD ပြည်ပမှာရှိတဲ့ကာကွယ်တပ်စခန်းတွေကိုစစ်တပ်က၄ရက်အတွင်းဒဟာဒုတိယကြိမ်စီးနှင်းခဲ့တာဖြစ်ပြီးတော့ဒီရက်တွေအတွက်မှာကာကွယ်တပ်ဖွဲ့ဝင်30နီးပါးတည်ဆုံခဲ့ရတယ်လို့ဒေသတွင်းကာကွယ်အဖွဲ့တွေကအတည်ပြုပါတယ်စစ်တပ်ကစစ်ကင်ရွာအနီးကကာကွယ်စခန်းကိုခုလိုဝင်ရောက်စီးနှင်းတိုက်ခိုက်တာကြောင့်စစ်ကင်ရွာအပါအဝင်အနီးပတ်ဝန်းကျင်ကြီးရွာကဒေသခံတွေဘီလူရွာကိုရွှေ့ပြောင်းနေရတယ်လို့လည်းဒေသခံတူကပြောပါတယ
်ဒေသခံတွေကတော့ဂုံတိနေကြပါခင်ဗျာတေရွာမှာဟွာရောဖြည်းဖြည်းတော့ပါပြည်နေရတလိုင်းစင်ရန်ကျောင်းပြည်ဖြည်းဖြည်းဒါတော်တော်များနေသူကပြေးလာတာကသောဒီရောဟိုလူကလူလိုက်ဒီလူကလူလိုက်တခါတမဲ့တယ်လေကြောလေတခါဒီကြောလေတမျိုးတည်းနဲ့ချက်ဆံလာစားပြတ်သွားတော့လူရန်လူရှိတယ်ခြေသေးဆောင်လေးကိုခုမှတန်းကြီးကခုကဖုံးပြောနေတယ်တန်းမျိုးအာရမအယူမှာလဲတွေကိုအာရမစီးကပြေးလာတာပဲကျွန်တော်ငင်းနေရတယ်ဗ
ျစစ်တပ်ဟာစင့်ကင်ရွာအနီးမှာရှိတဲ့ကာဝေးတက်စကန်ကိုဝရောက်စီးနှင်းပြီးတဲ့နောက်စကိုင်းမျိုးနဲ့ကက်လျက်မှာရှိတဲ့ဝက်လက်မျိုးနယ်တွေကထန်းကြီးကြီးရွာဘက်ကိုနေမီရှင်းလင်းရေးဆက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စင်ကိုင်းနဲ့တလိုင်းကြီးရွာဟာစကိုင်းမြို့နယ်ဝက်လက်မြို့နယ်နဲ့မတရားမြို့နယ်သုံးခုစုံတဲ့နေရာမှာရှိတဲ့ကြီးရွာဖြစ်ပြီးတော့တလိုင်းရွာကတော့ခုနှစ်ဧပြီလ10ရက်ကလည်းဒီကြောင်ချီတပ်ဖွဲ့တွေနဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျာ